မြန်မာနိုင်ငံဘက်ကနေလှေစီးထွက်ပြေးလာတဲ့စစ်ကောင်စီတပ်သား60ကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ကနိုင်ငံပိုင်နဲ့ထဲခြေချမခံဘဲနဲ့ပြန်နှင်ထုတ်လိုက်ပါတယ်စစ်ကောင်စီနေကြားဆောက်တပ်သား66ယောက်လိုက်ပါလာတဲ့လှေနှက်စီးဟာနတ်မြက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတက်ခနပ်ပြည်နယ်ထဲဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောက်ရဲတပ်ဖွဲ့ဘက်ကနေပြီးတော့ရေပြင်မာတွင်တားဆီးပြီးပြန်နှင်ထုတ်လိုက်တာလို့ AFP သတင်းကနေဖော်ပြပါဗျ။အရင်ကစစ်ကောင်စီတပ်သားတွေပြေးလာလို့ရှိရင်ရက်အနှဲငယ်ကြာလက်ခံထားပြီးမြန်မာနိုင်ငံဘက်ပြန်ပို့လို့ရှိပေမဲ့အင်ကာနီကထွက်ပြေးလာတဲ့သူတွေကိုတော့လုံးဝကန့်ကတ်မခံတာလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်ထဲ AA နဲ့စစ်ကောင်စီတို့တိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်သားတွေမကြာခဏဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးနေရတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့လေကောင်တက်တဲခရီးသွားတွေနဲ့အမြဲစီကားနေတဲ့လေးမျက်နှာဖျားနာကနာမည်ကြီး Grand Hyatt Hotel ထဲလူ6ယောက်သေဆုံးနေတာကိုရဲတပ်ဖွဲ့ကအင်္ဂါနေ့မှာတွေ့ခဲ့ပါတယ်။ Hotel အခန်းပြန်အပ်ရဖို့အတွက်တရက်ကျော်သွားပြီမဲ့အခန်းနဲ့ကထွက်မလာကြတာကြောင့်သွားစစ်တဲ့အချိန်မှာအလောင်းတွေတွေ့တာဖြစ်ပါတယ်။အဲ့ဒီအလောင်းတွေမှာဘာသွေးထွက်တန်ယူညှင်းပတ်နှိပ်စက်ထားတဲ့ဒဏ်ရာမှမတွေ့ရဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။စီအစိတ်ခတ်ပြီးတော့တက်ခံရတာဖြစ်နိုင်တယ်လို့လည်းရဲကယူဆတာပါအလောင်းတွေကိုခွဲစိတ်စစ်စေတဲ့အခါမှာလေကိုထဲမှာဆီယာနိုက်အစိတ်တွေတွေ့တယ်လို့ထုတ်ပြန်ထားပါတယ်သိဆုံးတဲ့သူ6ဦးမှာ2ဦးကအမေရိကန်နိုင်ငံသားနောက်ထပ်4ဦးကတော့ဗီယက်နမ်နိုင်ငံသားတွေဖြစ်ပါတယ်သူတို့နဲ့အတူလာတဲ့9ယောက်မြောက်တက်ဦးကတော့ပျောက်ဆုံးနေပြီးတော့သူ့ကိုတန်ရရှိတဲ့သူအဖြစ်ရဲတပ်ဖွဲ့ကရှာဖွေနေပါတယ်ခင်ဗျာဒီရပိုင်းအတွင်းတောင်အာရှနိုင်ငံတွေဘက်မှရေကြီးရေလျှံတာကြောင့်လူပေါင်း200ကျော်သေဆုံးခဲ့ပြီးတော့တန်းနဲ့ချီတဲ့လူတွေအိုးအိမ်ရွှေ့ပြောင်းနေကြရတယ်လို့ New York Times သတင်းကဖော်ပြပါတယ်။အထူးသဖြင့်အိန္ဒိယမှာလူပေါင်း100ကျော်၊နီပေါ်မှာလူပေါင်း100ကျော်သေဆုံးခဲ့တယ်လို့ဆိုပါတယ်။တောင်အာရှနဲ့အရှေ့တောင်အာရှဘက်မှရေကြီးတာအထူးဆက်မဟုတ်ပေမဲ့ဒီနှစ်ထဲမှာရာသီဥတုဖောက်ပြန်ပြီးတော့ပိုဆိုးလာတာလို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာလည်းမြို့ပေါင်း20ကျော်မှရေကြီးနေပြီးတော့လူဦးရေ 8,000 ကျော်ဒုက္ခရောက်နေပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့ပြီးခဲ့တဲ့သတင်းပကားဆလို့အစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေတိုးလာနေပါတယ်။လောက်ခလာစာကောင်းတဲ့အစိုးရအလုပ်ရာထူးနေရာတွေကိုစစ်ပြန်သားသမီးတွေနဲ့တခြားအခွင့်ဒုက္ခနေအတွက်ခွဲတန်းချသတ်မှတ်ပေးထားတဲ့စနစ်ကိုမကြိုက်လို့ကျောင်းသားတွေဆန္ဒပြကြတာပါ။နောက်ခံမရှိတဲ့တာမန်ကျောင်းသားတွေကတော့ဒီစနစ်ကိုဖျက်သိမ်းပြီးတော့အရေးချင်းကိုအခြေခံတဲ့အစိုးရအလုပ်ခံစနစ်တစ်ခုဖြစ်လာဖို့တောင်းဆိုတာလည်းဖြစ်ပါတယ်။အစိုးရတိုင်းဝိုင်းကလာတဲ့ကျောင်းသားတွေကတော့အဲ့ဒီစနစ်ကိုထောက်ခံပြီးတော့တံပြန်ဆန္ဒပြပါတယ်။နှစ်ဖက်ကွဲနေတဲ့ဆန္ဒပြကြောင်းသားတွေကိုအာဏာပိုင်တွေကမျက်ရည်ယူပုံနဲ့ရာဘာကြီးတွေတုံးပြီးတော့လူစုခွဲပါတယ်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ25ယောက်သေဆုံးပြီးတော့လူပေါင်း100ကျော်ဒဏ်ရာရသွားတယ်လို့ AP သတင်းကဖော်ပြပါတယ်ခင်ဗျာကမ္ဘာနိုင်ငံပေါင်း63နိုင်ငံကိုဗီဇာမလိုဘဲနဲ့ထိုင်းနိုင်ငံထဲမှာဝင်ထွက်သွားလာခွင့်ပြုလိုက်ပြီလို့ထိုင်းဆိုရကတနင်္လာနေ့မှာကြေညာပါတယ်။အရင်တုန်းက58နိုင်ငံကိုပဲဗီဇာမပါဘဲနဲ့ဝင်ထွက်ခွင့်ပေးထားတာဖြစ်ပေမဲ့အခု63နိုင်ငံတိကိုခွင့်ပြုလိုက်တာပါ။အဲ့ဒီနိုင်ငံတွေကလာလေမဲ့သူတွေဟာဗီဇာမပါဘဲနဲ့ရက်ပေါင်း60အထိထိုင်းနိုင်ငံထဲမှာနေလို့ရမယ်လို့လည်းဆိုပါတယ်။ခရီးသွားလုပ်ငန်းနဲ့အဓိကရပ်တည်နေတဲ့ထိုင်းနိုင်ငံဟာကိုဗစ်ကာလကဆုံးရှုံးထားတဲ့ဝင်ငွေတွေကိုပြန်အဖတ်စင်နိုင်ဖို့အတွက်ခရီးသွားတွေကိုပို့ဖိတ်ခေါ်နေတာပါ။ဗီဇာကင်းလွတ်ခွင့်ရတဲ့နိုင်ငံတွေထဲအိမ်နီးချင်းမြန်မာနိုင်ငံတော့မပါဝင်သေးပါဘူးခင်ဗျာ။